နေတာထိုင်တာသွားတာလာတာလေးတွေနဲ့ပတ်သက်လို့ဒါလေးတွေပြီးဆိုင်ဆရာလေးတွေရှိတာအရေးအကြီးဆုံးကစကားမပြောဘူးဒါအရေးကြီးဆုံးယောဂီဟာစကားပြောရင်ဘယ်တော့ခမတရားမတက်ဘူးတက်ပြီးသားတရားအကုန်ကြားတယ်စကား5မိနစ်လောက်ပြောတာနဲ့15မိနစ်လောက်အိပ်နေတာဆိုလို့ရှိရင်15မိနစ်လောက်အိပ်နေလိုက်တာကတော်သေးတယ်9မိနစ်လောက်စကားပြောတာကတရားကိုအများကြီးဖြစ်စီဖြစ်တယ်။ဘာကြောင့်လဲလို့ဆိုတော့9မိနစ်လောက်ပြောတဲ့စကားထဲမှာအကြောင်းအရာကမျိုးစုံပါသွားပြီ။ပါသွားတော့ကိုင်းစကားပြောတော့ပါပြီ။ထိုင်းရှုမှတ်တော့မယ်လို့ရှုမှတ်တဲ့အခါကျတော့ဟိုစကားပြောတော့ကအကြောင်းအရာတွေကတော့ကြမ်းတွေးမိရင်တော့ကြမ်းစဉ်းစားမိရင်တော့ကြမ်းစိတ်ထဲဝင်လာရင်ဒါတွေပဲရှုမှတ်နေရတာနဲ့စိတ်တည်ငြိမ်မှုတမာရီဟာကောင်းကောင်းတော်တော်နဲ့မရတော့ဘူး။တခါတည်းအောင်ဆိုတချို့မှစကား9မိနစ်လောက်ပြောမိလိုက်တာနဲ့တနေ့လုံးပြက်တညလုံးပြက်တာတောင်ရှိသေးတယ်။အဲဒါကြောင့်စကားကိုမပြောမဖြစ်တဲ့စကားကိုပြောပါသို့တော့တူတူပြောပါတူတူတုတ်တုတ်နဲ့ပြောင်းပြောပါ9ခွန်းလောက်ပြောမှပြီးမဲ့စကားကို9ခွန်းလောက်နဲ့ပြောင်းပြီးအောင်ပြောပါတခြားလူမကြားပါစေနဲ့မိမိတို့2ယောက်ကြား4တန်းတူတူလေးနဲ့ပြောဘာကြောင့်လဲလို့ဆိုတော့မိမိတို့ပြောတဲ့စကားကိုတခြားလူကြားသွားပြီဆိုလို့ရှိရင်အဲ့ဒီကြားတဲ့ပုဂ္ဂိုလ်မှာတမာရီပြက်တယ်။ယောဂီရဲ့တမာရီဟာအပန်းကိုသိကြောက်တယ်။ပတ္တကန္တကောဟိတမာရီတဲ့။တမာရီမှာအပန်းဆိုတဲ့ဆူညောင်ဆူရှိတယ်တဲ့။ဆိုလိုတာကအပန်းကြားပြီဆိုလို့ရှိရင်တမာရီဟာဆူဆူခံလိုက်ရတာပဲတဲ့ပြက်သွားပြီတဲ့။လူများလမ်းသွားနေတော့မှန်သွားနေတော့သွားလို့ကောင်းတော့ဆူဆူလိုက်ပြီဆိုလို့ရှိရင်တခါလဲပုံလဲပြီးတော့အတော့ပြက်သွားတယ်လို့အပန်းကြားလိုက်ပြီဆိုလို့ရှိရင်အထာသမารီလည်းအရှင်ပြက်သွားတာဒါကြောင့်မို့သူတို့ကအပန်းကြားအောင်စကားမပြောပါနဲ့တူတူပြောပါပြီးတော့ရှည်ရှည်ကြီးပြောနေပါနဲ့အကြောင်းအရာတစ်ခုကိုဖောင်ဖွဲ့ပြီးပြောနေပါနဲ့အဲ့ဒါမပြောရဘူးဆိုတာဟာကိုယ်အခန်းမှလည်းမပြောနဲ့တခြားမှလည်းမပြောနဲ့ဘာကြောင့်လဲဆိုတော့ရှုမှတ်ရမှာကစက္ကန့်တိုင်းမိနစ်တိုင်းရှုမှတ်နေရမှာအဲ့ဒါလိုမှပဲတရားကများတက်များတွေးတယ်ပြီးတော့ဒီစကားပြောတာနဲ့ပတ်သက်လို့ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကစီမင်းဟူတွေမှာထည့်ရေးထားတယ်ဘယ်လိုလဲဆိုတော့ဤကမ္မထံဌာန၌၂ယောက်၃ယောက်စသည်စု၍စကားပြောနေခြင်းကိုအပြစ်အကြီးဆုံးဟုမှတ်ယူရမည်ဒီလိုရေးထားတယ်အဲ့ဒါစကားဟာဘလောက်တရားရဲ့အန္တရာယ်ဖြစ်တယ်လဲဆိုတာဆရာတော်ဘုရားကြီးကဖော်ပြထားတာပဲစကားကမိမိတို့မွေးကလေးကပြောလာတာအခုချိန်ဒီနှစ်ပေါင်းများစွာရှိနေပြီစကားပေါင်းများစွာလည်းဆုံးနေပြီနောက်ဒီကတရားထွက်တဲ့အခါကျတော့လည်းပြောအောင်မဲမသိမချင်းဆိုတော့အခုတရားထုတ်တဲ့အချိန်မှာစကားပြောခြင်းနဲ့စိတ်ကလေးကိုအောင်ဤချုပ်ပြီးတော့စကားပြောခြင်းလာရင်ပြောခြင်းနဲ့စိတ်ကိုချူမှတ်ခြင်းအပြင်ပြောခြင်းနဲ့စိတ်လေးပျောက်ဖွားပါစေမလိုအပ်တဲ့စကားအထာတွေကိုမပြောမိအောင်သတိထားပါနောက်တစ်ခုကကိုယ်ဒီဒီသွားလို့ရှိရင်နှစ်ယောက်တွဲမသွားပါနဲ့ရေကျိုးသွားတယ်အိမ်နာသွားတယ်သမင်းစားသွားတယ်အစရှိဘယ်တော့မှနှစ်ယောက်တွဲမသွားနဲ့နှစ်ယောက်တွဲပြီးဘေးချင်းရှင်သွားရင်စကားပြောပြီးစကားပြောပြီးဆိုလို့ရှိရင်ဘယ်လက်နဲ့ညာနဲ့ရှိမှမပါတော့ဘူးဒါကြောင့်နှစ်ယောက်ဘယ်တော့မှမသွားနဲ့ရှေ့နောက်ဆင်းသွားရှေ့နောက်ဆင်းသွားတဲ့အခါမှာလည်းတယောက်နဲ့တယောက်တစ်တောင်တော့နှစ်တောင်လောက်အဲဒါလိုဝေးဝေးသွားရမယ်တကယ်လို့နှစ်ယောက်သွားစရာရှိလို့သွားတောင်မှပဲဒါမှစကားမပြောပြတဲ့စကားမပြောပြမှလည်းပဲရှိမှတ်မှုကငဲတယ်အဲ့ဒါအရေးကြီးပါတယ်စကားအတန်ကိုယောဂီရဲ့တမာရီကကြောက်တယ်လို့တခြားအတန်တွေလည်းယောဂီရဲ့တမာရီကကြောက်တာပဲဒါကြောင့်ဘာလို့ပဲလှုပ်လို့အတန်မမီအောင်လှုပ်ဖို့အရေးကြီးတယ်စကားပဲဖွင့်ဖွင့်ပကံခွဲရောက်ပဲဆေးဆေးပြီးတော့ဟူနာဒီနာသွားတဲ့အခါမှာပဲဖြစ်စေဖနတန်တကွက်ကွက်တကောက်ကောက်မမီစေနဲ့တစ်ချက်ချက်တစ်ရှဲရှဲမမီစေနဲ့ဖနက်ကိုကြာကြာနာနာကြွားကြာကြာနာနာချလုံအောင်ကြွားလုံအောင်ချအဲ့ဒါလိုလုပ်ပါတကားဖွင့်လာပိတ်တာတွေအဲ့ဒါအရေးကြီးတယ်ဒုံတိုင်းနဲ့ပိတ်လိုက်တယ်အမှတ်တမဲ့ပိတ်လိုက်တယ်အဲ့ဒါလိုဆိုလို့ရှိရင်အတန်ကြီးတယ်တကားကိုအသာလေးလက်ကလေးနဲ့ထိမ့်ပြီးဖွင့်ပါလက်ကလေးနဲ့ထိမ့်ပိတ်ပါအဲ့ဒါလိုဆိုလို့ရှိရင်အတန်မကြီးဘူးဖြာခင်းတာတွေဖြာကိုကြမ်းမတိုက်ဆွဲလိုက်တဲ့အတန်ကြီးတယ်အနန္တထိုင်တဲ့ယောဂီကတမာရီနူတွေတဲ့ဆိုပြက်ရောရင်းရောပိတ်ကိစ္စမရှိဘူးဒါကအခင်းခင်းနဲ့အဲ့ဒီအခင်းမှာလည်းပဲမတ်တရားနေပြီးအောက်ဖုတ်ကနေထိုင်ခင်းလိုက်တဲ့ဆိုတခါတည်းရန်ဖုံးနေကြတာရှိတယ်။အဲ့လိုဆိုလို့ရှိရင်လည်းတမာရီကပြက်ပြန်ရော။နောက်တစ်ခါတတိထားရတာက ဆေးဘူးတို့ပြုတ်စီဘူးတို့တရားထိုင်ရာယူသွားတတ်တယ်။ပြီးတော့ဖောင်ဒိန်ပင်တို့ဘောပင်တို့တော်တွဲတို့တော်တို့ဒါတွေယူသွားတတ်တယ်။အဲ့ဒါတွေယူရင်ထိုင်တဲ့နေရာအများနဲ့စုထိုင်တဲ့နေရာမှာမကြအောင်အတန်မကြအောင်တတိထားပါ။အဲ့ဒါလေးကြတော့အဝတ်ကလေးတွေနဲ့လက်ကမောလေးတွေနဲ့ထုတ်ထားတယ်။ထုတ်ထားတဲ့အခါကျတော့မကြဘူး။ကြတော့မှပဲအတန်ကတလောက်မကြီးဘူး။အဲ့ဒါတွေတတိထားရတယ်။နောက်တစ်ခုကကျမ်းမာမှုချွေရင်းရင်ချွေရင်းချက်ချင်းလျှောက်ရတယ်။ထိန်ချမထားရဘူး။ခေါင်းကိုက်တယ်မခံစားလို့ရင်လျှောက်ရတယ်။တာမန်ခေါင်းကိုက်တာတော့လျှောက်စရာမလိုဘူး။ရှုမှတ်ရောရှုမှတ်လို့မရဘူးဆိုရင်တော့လျှောက်ပေါ့။အဲ့တချမ်းမကျမ်းမာတာလည်းပဲဒီတိုင်းပဲလျှောက်ရတယ်။လျှောက်တဲ့အခါကျမှတည်တယ်။တည်တဲ့အခါကျမှဆေးပေးနိုင်တဲ့ဆရာဝန်ပြနိုင်တယ်။ဆရာဝန်ကဒီမှလည်းမပြတ်ရှိနေပါလေ။အဲ့ဒါကြမကျမ်းမာတော့ဘယ်တော့မှထိန်ချမထားရဘူး။မဖုန်ကြီးတို့စီမှာလဲဆေးတွေရှိတယ်လို့ရှိပါတယ်။တချို့ဟာလဲကိုတိုင်ပြေးလိုက်တာနဲ့ကြောက်ကုန်တာတွေလဲဒါလဲရှိပါတယ်။အဲမကြမ်းမာတဲ့အခါပြီးတော့မကြမ်းမာတဲ့အတွက်ပဲသူ့ကိုခွင့်လို့ရတဲ့ဓာတ်တွေရှိတယ်လေ။တခြားယောဂီနဲ့တခြားယောဂီနဲ့တန်းတူအားထုတ်ခံမဲ့နဲ့လျှော့အားထုတ်ခံရတာတွေဒါရှိတယ်။နောက်တစ်ခုအိတ်ချိန်မြတ်စွာဘုရားကတော့ယောဂီအချင်းဟာ24နာရီမှ4နာရီပဲတဲ့နာရီ20လုံးလုံးမပြအားထုတ်တဲ့အဲ့ဒီအတိုင်းအားထုတ်နိုင်မှလည်းပဲတရားကမြန်မြန်နဲ့တိတိပိပိရတာမှန်တယ်သို့တော့ဘုန်းကြီးတို့စီမှာတော့ချော့ထားပါတယ်3နာရီခွဲမနဲ့ခေါင်းလောင်းခောက်တယ်ခေါင်းလောင်းခောက်တဲ့အခါမှာမထသေးတဲ့ပုံစံတွေထားဖို့တတိပေးတာပဲခေါင်းလောင်းခေါင်းမှထားရမယ်လို့တော့ဒီလိုမဟုတ်ပါဘူးမိမိတို့နိုးနေလို့ရှိရင်2နာရီကလည်းထားပြီးအထုံနေ2နာရီကလည်းထားပြီးအထုံနေအထုံနိုင်တယ်အဲခေါင်းလောင်းခေါက်တာကတော့မထားသေးတဲ့ပုံစံတွေကိုတတိပေးတာပဲထားကြအချိန်လုံးနေပြီးညကြတော့အဲ့ဒီခေါင်းလောင်းခေါက်တဲ့အချိန်ကစပြီးအထုံလိုက်တာည10နာရီအထိအထုံစိတ်ပူပြင်းပြီဆိုလို့ရှိရင်တော့ဘုန်းကြီးက9နာရီလောက်ပဲအထုံပြီးပြန်ညလို့ဒီလိုပြောပါတယ်အဲစိတ်မပူပြင်းဘူးဆိုလို့ရှိရင်တော့ဆယ်နိုင်မှပြန်ပြီးတော့ခုနေရာကိုမှနေကြအဲဒီထဲမှာအထုံနိုင်နေဆိုလို့ရှိရင်လည်းပဲအထုံနေတဲ့နေရာမှာပဲအဲ့ဒီနေရာမှာပဲအိရင်နဲ့အဲ့ဒီနေရာမှာပဲအိအဲ့ဒီနေရာမှာပဲထားစင်းချက်ရောက်လိုက်အထုံလိုက်အဲ့လိုလေးလုံနိုင်တယ်။ Now တခုတတိထားစရာကထိုင်တဲ့အခါမှာအဲတနေ့တာအထုံပုံအချိန်စရင်းကအကြမ်းမြင့်ဆိုလို့ရှိရင်ခုနပြောသလိုမနေ့စော3နာရီခွဲခေါင်းလောက်ခောက်တဲ့အခါထားပြီးတော့အထုပ်မနေ့စောထတဲ့အခါမှာတန်းပြီးမထိုင်နဲ့ဈေးညာလျှောက်ဈေးညာလျှောက်တဲ့အခါမှာလည်းပဲစိတ်စိတ်မလျှောက်ရဘူးဗလန်းနဲ့ညာလှမ်းနဲ့လောက်ပဲလျှောက်ရတယ်။15မိနစ်မိနစ်20လောက်မိနစ်30လောက်လျှောက်ပြီးတော့ထိုင်။15မိနစ်မိနစ်20မိနစ်30ဆိုတာကအချိန်မရမှဆိုလို့ဈေးညာကိုအဲ့ဒီအချိန်မှာလျှောက်လိုက်တာ။ထိုင်ချိန်မရမှဆိုလို့အချိန်သာရရင်တော့ဈေးညာဟာဘယ်တော့ဖြစ်ဖြစ်တနာရီနဲ့ဘယ်တော့မှမနေစရာဘူး။နိုင်တယ်ဘယ်တော့မှမနေစရာဘူးအဲ့ဒီထားလာတဲ့အချိန်မှာတော့ဘယ်လန့်နေညာလန့်နေနဲ့15မိနစ်မိနစ်30လောက်ပဲလျှောက်ပြီးတော့ထိုင်အထုပ်အာယုံစားဖို့ခေါင်းလောင်းခောက်တာကအချိန်အခါလိုက်ပြီးတော့9နာရီကနေပြီး9နာရီခွဲအထိရှိလိမ့်မယ်အခုအချိန်မှာတော့အာယုံတက်တာစောတဲ့အတွက်9နာရီမှပဲခောက်တယ်အဲ့ဒီခါကျအာယုံစားပြီးတာနဲ့တခါစုပေါင်းအထုပ်တဲ့ကြောက်အောင်မှပဲသွားပြီးအထုပ်အဲ့ဒီကနေပြီးတော့10နာရီခွဲအထိ10နာရီ15အထိ10နာရီ15ကျတော့နေစာစားဖို့ခောက်လိုက်မယ်နေစာလာစားအဲ့ဒီသမင်းစားသွားတဲ့ခါမှလည်းပဲယောဂီအားလုံးအစဉ်အတန်းနဲ့စဉ်တန်းပြီးတော့အမှတ်မလို့ပဲသွားဖို့အရေးကြီးပါတယ်ပင်လန်းနဲ့ညာလန်းနဲ့အနည်းဆုံးမှတ်ပြီးသွားဖို့အရေးကြီးပါတယ်အဲစားတဲ့တောက်တဲ့ခါမှလည်းဇွန်းနံပကန္နာလေးဒါမကြစီပဲနဲ့စကားပြောလုံးဝစကားမပြောပဲနဲ့ရှုမှတ်မှုမပြတ်အောင်စားဖို့အရေးကြီးပါတယ်နေစာစားပြီးတဲ့အခါကျတော့လည်းပဲကိုယ်ခံပြန်ပြီးလှုပ်ရှားရှိတာလေးလှုပ်ချင်တယ်ဆိုလို့ရှိရင်လှုပ်ပြီးတော့ချက်ချင်းကြောင့်အောင်ပြန်တရားထိုင်။နှစ်နာရီကြတော့တရားနာရတယ်။နှစ်နာရီတရားနာတာဟာ3နာရီ35 3နာရီခွဲအချိန်အားလျော်စွာဖြစ်သွားတယ်။ပြီးတဲ့အခါကျဆက်အထုပ်အခုတော့တရားလျှောက်တာကိုတရားစစ်တာကိုည9နာရီ9နာရီခွဲကိုရွှေ့ထားပါတယ်။ဘာကြောင့်လဲဆိုတော့ညနေပိုင်းမှာလာပြီးဟိုဟာလျှောက်တာလျှောက်တဲ့ဧည့်သည်တွေရှိတဲ့အတွက်ညဘက်ကိုထားတယ်။ဒါကြောင့်အမျိုးသမီးတွေ9နာရီ9နာရီခွဲရစပြီးတော့ညဘက်ကိုတရားလျှောက်ရတယ်။အတရားလျှောက်ပြီးတော့ပြန်အထုပ်ခုနေရာကိုည10နာရီကျမှပြန်အိတ်အဲ့ဒါတနေ့တာအချိန်စီးရင်အကြမ်းမြင့်မယ်။ ဒါဟာလေဆိုတာပြောင်းလဲမှုလည်းရှိတယ်ဒါနောက်ထိုင်ပုံကအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်တမလင်ငွေထိုင်နေမှာတဲ့သို့တော့အမျိုးသမီးများတမလင်ငွေထိုင်မှုဆိုတော့ဘုန်းကြီးရှေ့မှာမထိုင်ရဘူးဘုရားရှေ့မှာမထိုင်ရဘူးဘုန်းကြီးမရှိတဲ့နေရာဘုရားမရှိတဲ့နေရာများမှာသို့မဟုတ်မရှိတဲ့အချိန်မှာဆိုရင်တော့တမလင်ငွေထိုင်လို့ရပါတယ်အဲတမလင်ငွေထိုင်အမျိုးသားများတမလင်ငွေထိုင်တဲ့အခါကျတော့ခြေောက်ချင်းထပ်မထားပဲနဲ့ခြေကလုံးချင်းရှေ့နောက်ဆင်းပြီးတော့အပါချထားပြီးထိုင်တာကပိုးပြီးတော့ထိုင်နိုင်ပါတယ်အဲ့ဒါလိုတမလင်ငွေထိုင်ကျုံညုံထိုင်ခါဖြောင်မြောင်မမထားခါရိပ်ခွေထားညွတ်မထားရဘူးခါဖြောင်မြောင်မမထားခေါင်းကိုလည်းခန္ဓာကိုယ်နဲ့တစ်ဖြောင်းနဲ့တမန်ထားရတယ်ခေါင်းကြီးရှေ့ငိုက်မထားရအောင်ရှေ့ငိုက်ထားရင်ချက်ချင်းရှေ့ဆိုင်သွားတာပဲခန္ဓာကိုယ်နဲ့ခေါင်းနဲ့တစ်ဖြောင်းနဲ့တမန်ထဲထားထားပြီးမျက်စိမိတ်စိတ်ကိုချက်တော့ဝမ်းမိုက်မှဆိုင်ထားအဲ့တချို့ကနားမလည်တဲ့အခါကျတော့စထိုင်တော့မျက်စိမိတ်ပါရဲ့နောက်တော့ကြာ5မိနစ်လောက်ရှိဖွင့်ကြည့်လိုက်တစ်ခါပြန်ပိတ်လိုက်ရှုလိုက်နောက်7မိနစ်လောက်ရှိလိုက်ပြန်ပိတ်လိုက်ရှုလိုက်နဲ့တထိုင်အတွင်းမှာမျက်စိ3လေးက5ကစိုက်တည်လို့ဖွင့်ကြည့်တယ်နားမလဲလို့အဲ့လိုမဟုတ်ဘူးစပြီးတော့ထိုင်လိုက်ကြတဲ့ကဟာမျက်စိမှိတ်လိုက်တာထမှာပဲမျက်စိဖွင့်ရတယ်အဲ့ဒါသတိထားခါကတဖြည်းဖြည်းမတ်ထားရတဲ့အတောင်မှာတဖြည်းဖြည်းညွတ်ညွတ်ညွတ်ညွတ်သွားကြသွားတော့ညွတ်ကြသွားရင်ပြန်ပြီးတော့မတ်ချင်တယ်ပြီးတော့မှမတ်တယ်မတ်တယ်လို့မှတ်ပြီးတော့မတ်အဲ့ဒါအရေးကြီးပါတယ်ထိုင်ပုံမှာခမမဖြောင်းဖြောင်းနဲ့ကောင်းမမထားဘူးဒါတိတ်ရည်ကြီးတယ်လက်ကိုရေဝင်ထဲမှာဘယ်ဘက်လက်ကအောက်ကဘယ်လက်လမ်းညာဘယ်လက်ကအပေါ်ကဘယ်လက်လမ်းပြီးထပ်ထားဒါမှမဟုတ်ပေါင်းဒူးနှလုံးပေါ်မှာလက်နှစ်ဖက်ကိုဘယ်လက်လမ်းပြီးတော့ထားလို့ရှိရင်လည်းထားနိုင်ပါတယ်အဲမိမိအဆင်ပြေသလိုပဲမိမိအဆင်ပြေသလိုပါပဲဒါကထိုင်နာမှာအကြံပြင်းအညွန့်ပေါ့နောက်တနေ့တာအစဆုံးတရားအထုတ်တဲ့အချိန်တနေ့တာအစဆုံးတရားထုတ်တဲ့ချိန်အိယာထထာကျန်အထုတ်တဲ့ထိုင်တဲ့အချိန်ပေါ့အဲ့ဒီအချိန်မှာပထမဖရာတရားတန်ခါယရနာ၃ပါးမိဘဆရာသမားကိုရှိခိုးဥချကြတော့နောက်မိမိကတစုံတယောက်သောပုဂ္ဂိုလ်အသက်ကြီးတဲ့ပုဂ္ဂိုလ်ကိုဖြစ်စေအကျင့်တိတ်ခါပြည့်စုံတဲ့ပုဂ္ဂိုလ်ကိုဖြစ်စေပြင်မှားမိထားတာများရှိရင်နှုတ်နဲ့ဖြစ်စေကိုယ်နဲ့ဖြစ်စေစိတ်နဲ့ဖြစ်စေအဲ့ဒါကိုမှန်းပြီးတော့လှမ်းပြီးတော့ကြောလိုက်ကျန်ကမှာတော့အဲ့ဒါလိုမဟုတ်ဘူးသွားပြီးတော့ကြောရမယ်တကယ်လို့မရောက်နိုင်ဘူးဆိုလို့ရှိရင်သူ့ကိုယ်စားဆရာသမားရှိမှသွားပြီးကြောရမယ်လို့ဒီလိုညွှန်ကြားပါတယ်ဒါဆိုလည်းပဲစိတ်ထဲကမှန်းပြီးတော့ဒီလိုပြန်မှန်းပြီးတော့ဖွင့်ပြကျင်နေပါလို့ဒီလိုကြောလိုက်လို့ရှိရင်မဲ့စိတ်ထဲမှာတော့တော်တော်ရှင်းသွားပါပြီအဲ့ဒါလိုကြောလိုက်ပြီးတော့မှမိမိကိုနဲ့အသက်ကိုတရားအထုံနေသည်များအချိန်အထောအတွင်းမှာမြတ်စွာဘုရားအလကောင်ဆရာသမားအလကောင်ဆွံလူပါ၏လို့နှုတ်ကတူလို့ဆိုပြီးတော့ဆွံတူလိုက်သုံးချက်ဟန်အမိရကုနဲ့အသက်ကိုတပိတော်ရကုနဲ့အသက်ကိုမြတ်စွာဘုရားအလကောင်ဆရာသမားအလကောင်ဆွံလူပါ၏အဲဒါလိုတူတန်းလိုက်ဆွံလိုက်အဲဒါကချောချောမောမောအထုံနိုင်ခြင်းအကျိုးဆရာသမားရဲ့ညွှန်ကြားချက်ကိုတိတိကျကျမညိုမညင်လိုက်နိုင်ခြင်းအကျိုးဒါကြောင့်မလို့မိမိမှာတရားများတက်ချင်းတွေ့ချင်းသိချင်းရှင်းရှင်းလင်းလင်းတွေ့ချင်းသိချင်းအကျိုးရှိတယ်ဆရာကဆိုတယ်ဟုတ်လဲဟုတ်တယ်နောက်ပြီးတော့မှတတဝါအလုံးပေါ်စိတ်ချုံပြီးတော့စိတ်ဖြန့်ပြီးတော့ပို့လိုက်ဒီလောကလုံးရှိတဲ့တတဝါတွေပေါ်မှာစိတ်ကိုဖြန့်လိုက်ဖြန့်လိုက်ပြီးတော့မှတတဝါမှန်သမျှရှင်းမှကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကိညာပါစေစိတ်ဆင်းရဲကိညာပါစေတတ္တဝါမှန်သမျှကြမ်းမှကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကိညာပါစေစိတ်ဆင်းရဲကိညာပါစေမေတ္တာပွားနှမင်းနဲ့လောက်တတ္တဝါတွေအလုံးကြမ်းမှချမ်းသာစေခြင်းနဲ့စိတ်ထာမိမိတဏ္ဍာမှာဖြစ်ပွားလာအောင်အဲဒါလိုပွားရတဲ့အဲဒါလိုမေတ္တာစိတ်ဖြစ်လာပြီဆိုလို့ရှိရင်စိတ်ဟာအေးပြီးငြိမ့်ပြီးကြည်လင်းလာတယ်ကြည်လင်းလာပြီဆိုလို့ရှိရင်ရှုမှတ်တော်ဖောင်းတဲ့ပိန်တွေကစပြီးအဲဒါအင်မတန်ကောင်းတယ်ဒါဒီနေ့တည်းမှာအစအဆုံးထိုင်တဲ့အချိန်ဒါလို့ဆိုလို့ရှိရင်ပြီးဆုံးပါပြီ။အဲအချင်းချုပ်ပြောရင်တာကတော့စသုံးလုံးကိုမှတ်ထားပါ။စိတ်စိတ်ဆက်ဆက်မှတ်ပါအမူအရာတိုင်းကို။ဖြည်းဖြည်းလေးစိတ်စိတ်ကလေးမှတ်ပါ။ကြဲကြဲကြီးမမှတ်ပါနဲ့။စူးစူးဆိုက်ဆိုက်မှတ်ပါ။ပေါ့ရှန်ရှန်မမှတ်ပါနဲ့။အဲဒါလို့စိတ်စိတ်ဆက်ဆက်စူးစူးဆိုက်ဆိုက်စိတ်စိတ်မှတ်ဆိုတဲ့ဆောင်းပုတ်သုံးခုကိုသာလိုက်နာကျင့်သုံးပြီဆိုလို့ရှိရင်အဲ့ဒီယောဂီတရားရှင်းရှင်းလင်းလင်းတွေ့တယ်၊မြန်မြန်လေးတွေ့တယ်။ဒါကြောင့်အခုပြောခဲ့တာတွေကိုအားလုံးစိတ်ထဲမှာစွဲမြင်ထားပြီးတော့ဒါကိုမသေးရသေးလို့နောက်ထပ်ပြန်ပြီးနားကျင်နေဆိုလို့ရှိရင်လည်းပဲတရားပြတဲ့အချိန်မှာလာလာနားနိုင်ပါတယ်စိတ်ထဲမှာစွဲမြင်မြင်ထားပြီးတော့ယူယူသေးသေးနဲ့မြတ်စွာဘုရားရဲ့ကိုယ်တိုင်ကျင့်ကိုယ်တိုင်ကြံပြီးတော့ပြန်ဟောထားတဲ့တရားတော်အကျဉ်းနီးလမ်းမှန်တွေကိုယူယူသေးသေးနဲ့တကယ်တရားတရားနဲ့ စူးစူးဆိုင်ဆိုင်စိတ်ပါလက်ပါတက်တက်ကြွကြချင်းချင်းပွားများကြိုးစားအားထုတ်ကြခြင်းအပြင်မိမိတို့လိုရှိရတဲ့ကိုချမ်းသာမှုစိတ်ချမ်းသာမှုနဲ့တကွမေញံဘုံညာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။
သာဓုသာဓု